အမေရိကန်နဲ့တရုတ်ကြားအပြန်အလှန်သွင်းကုန်ခွန်နဲ့တိုးမြင့်ကောက်ခံနေကြတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးမှာတော့အမျက်ထွက်နိုင်တယ်လို့အာရှဖွံ့ဖြိုးရေးပံ ADB ကခန့်မှန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခင်းချင်းရတော့အမျက်ထွက်နိုင်တဲ့အလားအလာနေပါတယ်လို့လည်းသုံးသပ်ကြပါတယ်။မတ်တင်ငီထိုင်စုစည်းတင်ပြထားတာပါ။
အမေရိကန်ဘက်ကတရုတ်သွင်းကုန်ရဲ့အပေါ်အခွန်တိုးကောက်ပြီးတရုတ်ဘက်ကလည်းလက်တုံပြန်လိုက်တဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်လာမယ့်နှစ်မှာတရုတ်ရဲ့ပြည်တွင်းအသင်းထင်ထုတ်လုပ်မှု GDP ကျသွားမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီကနေ့ခန့်မှန်းချက်မှာဖော်ပြပါတယ်။ဒါပေမဲ့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲမှာအရှေ့တောင်အာရှအာဆီယံနိုင်ငံတွေရဲ့စီးပွားရေးမှာအမျက်ထွက်နိုင်တယ်လို့ ADB ရဲ့အကြီးအကဲစီးပွားရေးပညာရှင် Joseph Zabeglish က VOA ကိုပြောပါတယ်။
But on the other side, if part of this trade is redirected,
တမမာလေဒီကုန်သွယ်ရေးစစ်ပွဲကြောင့်ဒေတာရင်းကနိုင်ငံတချို့အတွက်တော့တမျိုးတစ်ပုံဖြစ်သွားနိုင်ပါတယ်။အရှေ့တောင်အာရှနိုင်ငံများအာဆီယံစီးပွားရေးမှာတော့အမျက်ထွက်လာနိုင်တယ်လို့သူကပြောဆိုသွားတာပါ။တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်တွေအပေါ်အခွန်တိုးကောက်တာကြောင့်နှစ်နိုင်ငံပို့ကုန်တွေဈေးကြီးသွားစေတာပါ။တရုတ်အနေနဲ့နိုင်ငံတွင်းကကုန်ထုတ်လုပ်ငန်းတွေကိုတခြားနိုင်ငံတွေကိုပြောင်းရွှေ့လာနိုင်တယ်လို့ခန့်မှန်းထားကြပေမဲ့မြန်မာနိုင်ငံကိုရောက်လာတဲ့အလားအလာကရောရှိပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းကမကောင်းသေးဘူးလို့သုံးသပ်ပါတယ
်ဒီကလည်းဒီသူစေမှာဒီတင်ရတဲ့တော့ဘာသာပြန်ပြီးအကောင်များမကောင်းဘူးနော်ဒါကလည်းဒီမှာဆရာပြန်ပြရတာပေါ့ဒါလည်းရှိနေပြီးရဲ့ရဲ့ဘိုင်းမှာပါတယ်ရဲ့စိတ်ကြီးပါတိတ်ရတယ်ချရတာပေါ့နော်အဲ့ဒီကနေကျွန်တော်တို့ကလည်းဝက်ဆီရှိနေပါတော့။ကြောင်းတော့ခင်းချင်းမကောင်းပါဘူးနော်။ခင်းချင်းကောင်းမယ်ဒီနေ့ထောက်ကောင်းတော့ဒီခုနရှေ့တော်နေနေနေထားတယ်ရှိပါတော့
။လက်ရှိမှာတော့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်မြန်မာကျပ်ငွေဈေးကျသွားတာကတိုက်ရိုက်တက်ရောက်မှုဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။မြန်မာလေယာထွက်ကိုအများစုတင်ပို့နေရတဲ့တရုတ်နိုင်ငံမှာအခက်တွေလာတဲ့အခြေအနေကြောင့်မြန်မာအပေါ်မှာတက်ရောက်မှုရှိနေပေမဲ့လည်းအခွင့်အလန်းလည်းရှိတယ်လို့ဒေါက်တာဆူထွန်းကပြောပါတယ်
။ဘာကြီးလို့ဘာလဲကျွန်တော်ကလည်းလက်ကတော့ဆင်ဒီအတွက်ကိုပြောနော်။ဆရာဘာလို့လဲ60ခိုင်နှုန်းကျော်ပါဘူးနော်။ရောင်းကြည့်တယ်ဒီလိုနဲ့ကျွန်တော်ဒီလိုမျိုးတော့ပေါ်လာတာနော်။ဒီစီရင်မပေါင်းရအောင်ကျွန်တော်တို့ဒါဒီဘိုးတွေကြာနေနေနေထားဆင်းလာပါဘူးနော်။ဒါကမှကျွန်တော်ဒီလိုကြောင်းကြောင်းရတယ်အဲရောင်းတာတော့အရင်ချင်းကျွန်တော်တို့ပြောင်းနေမှာဒီကောအဲချင်းတွေမှာကျွန်တော်တို့ကဟိုကနေလာမှုဖြစ်တယ်။အများနဲ့ဒီတော့အရင်တည်းကကျွန်တော်ကြားရမှာနော်။ဒီလိုမျိုးရတဲ့အခါကျရင်ကြားလို့ရှိတယ်။အဲကျွန်တော်ကလက်ရှိမှာတော့ဒီလိုမျိုးနေနေဆက်ပေါ်မှာကျွန်တော်တို့ခံရတဲ့အခါကြားတယ်။နောက်တစ်ချက်တော့ကျွန်တော်ကမတော်လို့တင်တာဟိုကဒီတစ်ချက်ကိုလည်းအဖြစ်ပြေလို့ပြေရမ်းလို့ရှိရင်ကျွန်တော်ကလည်းဒီလိုကိုယ်မျိုးတော့ပြည့်စုံတော့အားလုံးပဲရှာတယ်ကုန်ပြတော့ရတာခါးကြီးကြီးဒီဖူဒါရီခွင့်နေနေဆိုတော့ဒီဟာကိုပုံစံကြည့်နေတာပေါ့
မြန်မာကျပ်ငွေဈေးကျနေတဲ့အခြေအနေကတော့အခုအခါဒေါ်လာအရောင်းအဝယ်တချို့ကိုဖမ်းဆီးတဲ့သတင်းထွက်လာပြီးတဲ့နောက်အနည်းငယ်ပြန်ပြီးတော့တည်ငြိမ်လာတဲ့အနေအထားမှာရှိနေပါတယ်ရှင်
မတ်တင်ကြီးထိုက်ပါရှင်